အဲ့ဒီသဘောထားကဒီ1 by 1လို့အစီအစဉ်ကမစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လုပ်မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့တင်ကိုမာကလူကုန်ကုန်ပစ္စည်းတွေထုတ်လုပ်တဲ့စက်မှုလုပ်ငန်းတွေရှိတယ်။ပြီးတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမယ့်လွယ်ကူချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဒေသတတလာနဲ့သူတို့ဈေးကွက်တွေကိုထိုးပေါက်ပြီးသူတို့ဆက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျရှိတာကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနဲ့ပဲပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့ဆက်လို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့စက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားယုံကြည်မှုနဲ့တွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ထိတ်ခေါ်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါက်တာစုကြည်တို့ NLD အစိုးရအနေနဲ့ရတယ်ဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးတောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကယုံကြည်မှုနဲ့တွေကထင်တယ်လို့မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်ဒါမှမဟုတ်ကျွန်တော်နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ
်ကျွန်တော်မိရှင်ရဲ့အချက်တစ်ချက်သုံးချက်လောက်ရှိပါတယ်တခုမြန်မာနိုင်ငံဘက်ကတရုတ်ပစ္စည်းတွေဝင်လာမယ်ယင်းနည်းမျိုးနဲ့မှုဝင်လာမယ်ဆိုတော့ဟုတ်ပြီဒါပေမဲ့နံပါတ်1ကတရံဇာတာတွေထွက်ယူဖို့အတွက်ပုံမှုလွယ်ကူမသွားနိုင်ဘူးလားအဲ့ဒီကိစ္စကိုဆွေးနွေးရမှာမဟုတ်ဘူးလားခင်ဗျာအဲ့ဒါအ
ဲ့ဒီလိုဆွေးနွေးမှုကတော့ရှိတာပေါ့လေဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာလားမဟုတ်ဘူးပေါ့နော်ကိုယ်နိုင်ငံကဥပဒေနဲ့ကာဝယ်ထိန်းသိမ်းနိုင်ရင်ထိန်းသိမ်းနိုင်တယ်လို့ဆိုရင်ကြာမရှိဘူးလို့ထင်ပါတယ်ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်တောင်ညက်တွေကိုအလုံးရင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးဝင်ပိတ်ထားလိုက်တယ်ပစ်ထုတ်လို့ရေးကိုရပ်လိုက်တယ်အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နေဆက်တွေတာတွေမှာကျွန်တော်တို့အစိုးရကဒီပိုင်းပိုင်ထိန်းနိုင်ဖို့လိုတာပေါ့နော်ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တော့ပြုတ်ပြရတရားမဝင်ဝင်လာတဲ့ဒီလိုတင်ရဇာတာခိုးထွက်မှုတွေကိုတားဆီးပေးပါဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့အစိုးရချင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုံးနေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေမကဘူးလက်တွေ့အားချင်းလည်းပဲဒေသခံတွေကသူတို့ဘလို့နစ်နာရဲသူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးဒီအသင်းခံရတာတို့အိုးအိမ်ရှင်းပြောင်းပေးရတော့ဆက်ပြင်းတက်တာပေါင်းများများတော့ကြားပါတယ်အခုကြောက်ကြည့်ဘက်မှာလုံနေဆိုရင်လည်းနောက်ခါမှာဒီဒေသဟာမြန်မာပြည်စီးပွားရေးအခြေချဖြစ်လာနိုင်တယ်ဆိုရင်လည်းလောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်တခွာရတော့ပါတယ်ဒီကိစ္စက one best one rule ဖြတ်လိုက်ရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရယ်ဆိုရင်ဒီကိုပါပြောလို့ပါလဲ
အဲဒီဆိုရင်သက်တည်တော့ရှိပါတယ်အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းပြတ်ထားရမယ်ဥပမာအလုပ်ကိုင်ဆိုလို့ရှိရင်ကျွန်တော်တို့ပထမအကျင့်ဆွတ်တော်မှာကလေးကပထမဘယ်နှစ်နှစ်မှာနိုင်ငံသားဘလောက်တနေရာဆိုင်တွင်သုံးရမယ်ပြီးရင်အလုပ်သမားဘလောက်သုံးရမယ်ဒုတိယနှစ်မှာဘလောက်သုံးရမယ်စသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုပ်ကိုင်ရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေထပ်မှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့စက်မှတ်ဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ခါကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီတာဝန်ကျင်တဘာဘာပါဝင်ကျင်ဟိုမပြည့်စုံအောင်ထိန်းသိမ်းတာတို့အဲဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရကိုနိုင်ကြလဲသူတို့ကုမ္ပဏီတွေကိုအစက်မှတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထင်မယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယူကြီးကဘာဗန်နိုင်ငံကိုသွားသွားတရုတ်လုပ်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားရင်းစိတ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ပစ္စည်းနဲ့ပတ်သက်လို့ကတော့ဒီကမြန်မာနိုင်ငံလူနိုင်ငံမျိုးကိုပြည်စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကမှစဉ်းစားပါရဲ့လားသူတို့ပြည်စည်းပဲလုပ်ပြီးတော့များရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေစုပြီးတော့များတင်ပို့လीသလားဆိုတာလည်းစဉ်းစားရဖြစ်ပါတယ်ဦးရထုံးဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနောက်ကစောစောပိုင်းကဒါကဥပမာထိုင်းနိုင်ငံကအဝေးအထည်ဖြစ်စေလူသုံးကုန်ပစ္စည်းတစ်ခုဖြစ်စေကျွန်တော်တို့ကမှဒီဈေးကွက်တဲ့ကိုအစ်စ် 要拉入先，他妈的嘛，是的，你究竟呢？才对，是的，公德的公哪个？啊，你那么那就是有有多少地的看到咯？哎，特别是啊，他妈的人嘛，白人包的白人呢，太阳的登陆亚的，是不是？你就再讲再有龙安心里拉比较偏的，偏不远了。你这个嘛偏那样对，对吧？过来比如小来的，小来比的看到妈的这个对，这小比较养那玻璃，啊，你里面呢土炮的欧啥嘞？对呀吧嘞，咱慢慢呗。所以说那白马咯，就这些的啊，明年老五，明年老五呢，都掉嘞不？别下嘞，但不呢，都掉嘞，说嘞，年纪大家来看嘛，妈的这个天嘛，如就这些的个，也看那伢子品的比较，谈这些的啊，这些呢，这个见多了，对呀吧嘞。啊，到除了见那个，这个五对，这个过年也不对，不他妈。我就嘛过了今年的海呢，突破文要亚平呢，那白嘛的出去到哪里是要对呀的？啊，大家，比如也突破路的车，哎，第二路太难了，路啊，走哪里？第一个路怎么开嘛的？
就那不出没见那个，只有多耶，你妈瑞把嘛子包了皮包嘞，不像嘞是咯，你妈瑞家嘞呗，只有一下选择赶快进来，拉住说呗，只有别个讲你妈瑞把嘛不老天人机灵嘛的嘞，这老龙啊。都跟这些吃的，对不对？那咱嘛，现在的就提开的，朋友说，对，我们在看别人了 ，social media 了嘛，所以我问大家，朋友，大家都来让，我们要一起的，是不是？对不对？这点地方对呀，吧嘞。那就说呗，个人的经历，个人我密码记得，我别个也来过那个，再比较不会，我们加上无数的直播上面，这个也，所以啊，把 Global Times 这点在那个上班地方，我们加那就别讲去提一下吧嘞。是吧？比如你妈那个呢，是做那个嘛？你妈旅游的宝马哦，没水路子，宝马就睡觉吧呀啦，我也从别处追呀吧。
比如也刚刚买呀咯，我正路也，我妈就讲那巴黎的嘛，西人都啊高保咯，我比你家的嘛表叔，村里表叔那里有家的呀哦啊咯，正路单机宝马，比如啊咯，也你都的经济水差的，哎，你的那样的苦。我查的路，真的是有查吧的。哎，你因为爸妈的工作办理呢，表弟工作办理才参与嘛嘞。不过你父母的呀，这个老舅妈吧，老舅妈说爸妈舅妈啊，怎么样来的？好，不过现在阿来给你介绍不嘞？到来阿明伯说的，不过你老板嘛，爸妈的工作办理就不要多比的老板嘛，就是先嘞。第三说呀，啊，过来不过彻底了。คุณยืนเลยคุณจะมาทำอะไรตัวยัดดีไปเจอเลยบ่เนาะแต่แค่จะตัวป้าพี่อันนี้เล่นทะเลสุดตัวเอลูคุณยืนไปเจออะไรอ่ะพ่อแม่มาดีเลยเนี่ยเลยตัวจูซี่ว่ากูมาที่ใจเดียวมาผู้บังคับเลยเนี่ยลูกตัวนี้เล่นอ่ะบ่แล้วอุตส่าห์ยืนดูอะไรทำมานี่ส่งเชื่อแต่แค่จะเอลูจะทำอะไรเดียวเข้ามาเนาะตัวตอนนี้โตบ้าจ้าเลยบ่เลยย้อนเนี่ยตัวว่าเราตัวถ้าจะสารนี่ยังสุยาเล็กแค่都感觉嘞哈哩，我雷达我都传达细了不？果敢给啥？这多嘞给啥嘛嘞？像那阿妹妹啊，阿弟这种的啊，他全部细腻的嘞，像那有啥嘞？都说嘞，地地大的家，喏，地家人大的阔绰马路，都马路咯，都路拉不平啊吧？都嘞，人家一家不对，都这个不光长远的嘞，再短的嘞路，像那对啊吧？
哎，你妈的，人家一个老子都他妈路近的嘞！哎，那嘞，爸妈我虽然事业出来嘞，走路也习惯于对身体上路，你妈为啥明白话嘞？他见到明白出来嘞，那你妈比如呀，我也从叫嘞，听侬啊，爸妈的工人把你个这个工人个啦，虽然啊，比我呢出来嘞呗，你妈比如明白出来了啦，比如有文思了的，虽然呢，虽然建设产业，把地把地建设产业水，产业快比较。如今，干肉也按需要，对面路牌路名家嘛，不嘛的干了。就那地价最近那个了，哎，六十三一起个了，比都要比六六月、六六月都好啦。六六六今年年天气好，所以话就老板说，地气嘛不比以前了，我真的蛮十三一说嘛，说要说要建的 public to public relations 卡以前来看嘛，你们那都有家嘛，哎，六六六六今年年十三一西部个来话呀啦。
哎，你给啥干了？ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူလူချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူလူချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘယ်လိုပိုလွယ်နိုင်တယ်လဲဆိုတော့ ညသောအချင်းတိတ်တိနဲ့သူစီဝိုင်းတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့တူပီကတရုတ်တွေလောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီလူလူချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကဆိုရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာဟိုအခုဆိုလို့ရှိရင်တော့တရမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့လိုချင်းဆက်သွယ်တာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းဆက်သွယ်တာတွေအဲ့လိုမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိမယ်ကျွန်တော်တို့ဒီလူရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ကျွန်တော်လင်းရပါတယ်